COVID-19 ကာယောဂါကာလဖွံ့ဖြိုးဆဲနိုင်ငံတွေကကလေးငယ်တွေအတွက်ပုံမှန်ကာကွယ်ဆေးရီပေးဖို့အဟံတားရရှိနေလို့ကမ္ဘာ့ကုလသမဂ္ဂကလေးများရံမုံမွေအဖွဲ့ UNICEF ကပြောပါတယ်။ COVID-19 ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြောင့်ကာကွယ်ဆေးတင်ပို့ရမှာစံ့ကြံမှုတွေရှိနေတဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကတန်းနေချီတဲ့ကလေးငယ်တွေရဲ့အသက်အန္တရာယ်စိုးရိမ်ရကြောင် UNICEF ကတတိပေးလိုက်တာပါ။ဒီကနေ့နှစ်အတွင်းကတင်ပို့ခဲ့တဲ့ကာကွယ်ဆေး 1.5 ဘီလီယံကိုနိုင်ငံပေါင်း100လောက်ကအသက်5နှစ်အောက်ကလေးငယ်45ရာခိုင်နှုန်းအတွက်အလုံလောက်အသုံးပြုနိုင်ကြောင်းလည်း UNICEF ကပြောပါတယ်။အခုကာယောဂါကြားရောက်နေတဲ့အချိန်စီးပွားရေးအကျဆင်းမှုတွေနဲ့နေရင်ခီးစဉ်တွေရနာထားရတာကြောင့်ကာကွယ်ဆေးတွေကိုတင်ပို့ဖို့အခက်အခဲရှိနေပြီးဆေးတွေတူလောင်ယူနေမှာပဲရှိနေသေးတယ်လို့ UNICEF အဖွဲ့ကပြောတာပါ။နိုင်ငံအကျော်များများကလေးငယ်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးတွေပြည့်လည်နေတယ်လို့အာဖရိကတိုက်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း26နိုင်ငံကကလေးငယ်တွေအတွက်စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့လည်းပြောပါတယ်။ကန့်သတ်ချက်တွေကြောင့်ကုန်ပစ္စည်းတင်ပို့ကအဆမတန်မြင့်တက်နေတာကလည်းအခက်အခဲတစ်ခုဖြစ်နေတယ်လို့ UNICEF ပြောခွင့်ရမာရီစီမာကာတိုကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အဆမတန်မြင့်တဲ့ကုန်တင်ပို့ကကိုပေးချေဖို့အဆင်မပြေတဲ့အတွက်ကလေးငယ်တွေအတွက်ဝတ်သက်တဲ့ပိုလီယိုရောဂါလူကပဲဆေးတွေကိုတင်ပို့ဖို့နှောင့်နှေးနေရကြောင်းလည်းပြောခွင့်ရမယ်ရီစီမန်ကာတို့ကပြောပါတယ်။ COVID-19 ကပ်ရောဂါမတိုင်ခင်ကာလမှာတော့အသက်တစ်နှစ်အောက်ကလေးသန်း200ကျော်လောက်ဝတ်သက်ပိုလီယိုနဲ့တခြားကာကွယ်ဆေးတွေကိုရရှိဖို့အခက်အခဲတွေရှိခဲ့ကြောင်းလည်းသူကပြောပါတယ်။အခုလိုကာကွယ်ဆေးအစီအစဉ်တွေရပ်ဆိုင်ထားတာကြောင့်အထူးသဖြင့်ကျန်းမာရေးဆောင်ရှားမှုစနစ်အားနည်းတဲ့နိုင်ငံတွေအတွက်အခုနှစ်နဲ့နောက်နှစ်တွေမှာကလေးငယ်တွေအသက်အန္တရာယ်စိုးရိမ်ရတဲ့ရောဂါတွေကြုံတွေ့လာရနိုင်တယ်လို့ကမ္ဘာ့ကုလသမဂ္ဂကလေးများရံမုံမွေအဖွဲ့ UNICEF ကသတိပေးထားပါတယ်ရှင်။